ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်မကြာခင်ရက်ပိုင်းအတွင်းမြန်မာနိုင်ငံကိုကြွားရောက်လာတော့မှဖြစ်လို့အနေနဲ့အရရက်ကကက်သလစ်ခရီးဟန်ဘာသာဝင်တွေရန်ကုန်မြို့ကိုသွားဖို့ဆိုင်းကျင်းနေကြပါတယ်။တိမ်မက်ချီတဲ့ရိုဟင်ဂျာဒုက္ခသည်အရေးအခက်တွေ့နေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးစီကိုခီးဆက်မှာဖြစ်တဲ့အတွက်လည်းဒီကိစ္စအပေါ်မှာယဟန်မင်းကြီးဘလို့ချင်းကပ်မလဲဆိုတာကိုလူများကစိတ်ဝင်စားနေကြတာပါ။ AFP သတင်းဆောင်ပါကိုအခြေခံပြီးမတ်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်ရှင်
။မြန်မာနိုင်ငံကိုလာမဲ့တင်းနယ်လာနေမှာကြွချီလာမဲ့ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်ကနေပြည်တော်မှာနိုင်ငံအကြီးအကဲတွေနဲ့အရင်ဆုံးတွေ့ဆုံမှာပါ။ဒီနောက်မှာတော့ရန်ကုန်မြို့မှာကျင်းပမဲ့လူလူနှစ်သိန်းနဲ့ဆူတောင်းပွဲကိုတက်ရောက်နိုင်ဖို့အတွက်အနေနဲ့ရဲရဲကကက်သလစ်ဘာသာဝင်တွေစိတ်အားထက်သန်နေကြပါတယ်။တရင်ပြည်နယ်ကော့ခွိုင်မြို့ကကက်သလစ်ခွင့်ရံဘုရားကျောင်းလေးမှာဝတ်ပြုနေကြသူတွေကတော့ပိုယဟန်မင်းကြီးရဲ့ပထမဆုံးမြမပြည်ခီးစဉ်မှာဖူးမြော်ခွင့်ရဖို့ရန်ကုန်ကိုသွားကြမှာပါ။ဒေါ်ရှုရင်ကတော့ပိုယဟန်မင်းကြီးကိုဖူးတွေ့ခွင့်ရဖို့တိတ်ကိုစိတ်လှုပ်ရှားနေသူပါ။
ကမ္ဘာလို့ဆိုရင်ဒီရန်ကိုစိတ်လှုပ်ရှား။အရန်ကိုပုံနေပေါ့။ပုံနေစိတ်လှုပ်ရှားမျိုးပေါ့နော်။အရန်ပြောလင့်။ဘာသာပေါ်ရန်မင်းကြီးကျွန်တော်ကတီဗီကနေပဲဖူးနေရတာလေ
။ကက်သလစ်ခရစ်ယာန်ဘာသာဝင်လူများစုဖြစ်တဲ့မြန်မာနိုင်ငံကိုပုံယဟန်မင်းကြီးအခုလိုကြွချီလာမယ့်အပေါ်တိတ်ကိုပြောရှင်းရတယ်လို့လဲဥဂရဂိုရီကပြောပါတယ
်။ဒါလည်းပြောတာပေါ့နော်။ဒါပထမဆုံးခီးစဉ်နဲ့ဖြစ်တဲ့ဆုံး။အရန်ကဟိုကျဆပ်ပေါင်းနေချင်တယ်ပေါ့။
ကက်သလစ်သာသနာပိုင်ပုယဟန်မင်းကြီးဖရန်စစ်ကရိုဟင်ဂျာမွတ်စလင်တွေဖိနှိပ်ချုပ်ချယ်ခံရမှုနဲ့ပတ်သက်ပြီးမကြာခဏဆိုသလိုဟောပြောနေတာဖြစ်ပြီးလက်တလုံးမှာလည်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်လောက်ထွက်ပြေးရမှုနဲ့ယဟန်မင်းကြီးရဲ့ခီးစဉ်ကတိုက်ဆိုင်နေတာပါ။ဒါပေမဲ့မြန်မာလူထုကရောအစိုးရဘက်ကရောလက်မခံနဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမသုံးဖို့တိုက်တွန်းခံထားရတာဖြစ်ပါတယ်။ဒီအပေါ်ဖအန်ကက်သလစ်ဖျားချောက်ရဲ့အသင်းဥစီရတော့မာတီနက်စ်မြေဆိုးကအခုလိုပြောပါတယ်
။နိုင်ငံကြီးတဲ့ဘာသာရေးကတော့နည်းနည်းပါလေသိလူညံ့ပိန်ပွေးတဲ့အရာဖြစ်တယ်။ very difficult ရှင်။ဒါတွေကနော်ဟိုအခုကဟိုရခိုင်ကြီးကလည်းပြေးထားနေချင်းပါနော်။ကိုရမရသူဘာလို့ပြောမလဲသူတို့ပြပါတယ်
။ရူမန်ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုရှေ့တင်းပိုင်နိုဝင်ဘာလ28ရက်ကနေဖတ်တင်မဲ့သုံးရကြခီးစဉ်တွင်မှာတော့သမရဦးထင်ကျော်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်နဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တီးခြားစီတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။နိုဝင်ဘာလ29ရက်နေ့မှာတော့တိရိမင်္ဂလာကဘာအေးကုမ္ပဏီမှာနိုင်ငံတော်တန်ကမဟာနာယကအဖွဲ့နဲ့တီးတံတွေ့ဆုံပြီးစိန့်မေရီဘုရားကျောင်းမှာတော့ခရစ်ယာန်ဂရုဆရာတော်တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။အဲ့ဒီနေ့မှာပဲရန်ကုန်မြို့ကျိုက်ကဆန်ခွင်းမှာလူထုဆူတောင်းပွဲကိုကျင်းပမှာဖြစ်ပြီးခီးစဉ်နောက်ဆုံးနေ့နိုဝင်ဘာလ30ရက်နေ့မှာတော့လူငယ်တွေနဲ့စိန့်မေရီဘုရားကျောင်းမှာတွေ့ဆုံမယ်လို့ဗာတီကန်နန်းတော်ကထုတ်ပြန်ထားပါတယ်။ပိုယဟန်မင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခီးစဉ်ကတော့ပိုယဟန်မင်းကြီးတစ်ပါးရဲ့ပထမဆုံးသောမြန်မာနိုင်ငံခီးစဉ်ဖြစ်ပါတယ်။မြန်မာခီးစဉ်ပြီးမှာတော့ပိုယဟန်မင်းကြီးကဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်။